ဆေးဆိုးရကနေပြည်တော်ကအနှစ်ခန်းတွေကာရာအိုကေတွေကိုဖမ်းဆီးအေးယူနေပြီလို့သတင်းတွေထုတ်ပြန်နေပေမဲ့ယာယီဟန်ပြလောက်ပဲဖြစ်လိမ့်မယ်လို့လေ့လာသူတွေကဆိုကြပါတယ်။တကယ်တော့အနှစ်ခန်းကာရာအိုကေအလှပြင်ခန်းမှာစသဖြင့်2000ခုနှစ်လောက်ကစလို့ရန်ကုန်မြို့မှာနာမည်အမျိုးမျိုးနဲ့တည်ထောင်ထားတဲ့လုပ်ငန်းအများစုဟာနောက်ပိုင်းမှာပြည်ထစာလုပ်ငန်းတွေကိုတွဲဖက်လုပ်ကင်လာခဲ့ကြတာဖြစ်ပြီးရဲထောင်လန်းကြီးမရကစတဲ့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကိုလက်ငွေပေးပြီးဖွင့်လှစ်လုပ်ကင်နေကြတာဖြစ်ပါတယ်။အနှစ်ခန်းကာရာအိုကေအလှပြင်တီးတန့်ဖွင့်လှစ်လုပ်ကင်နေကြသူတွေရှိပေမဲ့လည်းအ ਨੇ စုသာဖြစ်ပါတယ်။ဒီလုပ်ငန်းတွေဟာလွန်ခဲ့တဲ့ဆယ်နှစ်လောက်ကစလို့ရန်ကုန်မြို့မှာစတင်ဖွံ့ဖြိုးလာခဲ့တာဖြစ်ပြီးစေစုဝါကမြို့တော်ကိုနေပြည်တော်ကိုပြောင်းရွှေ့သွားခဲ့ပြီးနောက်ပိုင်းလွန်ခဲ့တဲ့3နှစ်လောက်ကစလို့နေပြည်တော်မှာအရှိန်အဟုန်နဲ့အောင်မြင်ထင်ပေါ်လာခဲ့တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်လာခဲ့တာပါ။ရန်ကုန်မြို့မှာစင်ကြေဘုံရက်ွက်တီအထိကျယ်ပြန့်လာတဲ့ KTV ကာရာအိုကေနဲ့အနှစ်ခန်းတွေကိုထိန်းကုပ်ဖို့ကြိုးပမ်းတဲ့အနေနဲ့2009-2010ခုနှစ်တွေအတွင်းခက်ကြမ်းကြမ်းဖမ်းဆီးခဲ့တာတွေကြောင့်အဲ့ဒီအနှစ်ခန်းနဲ့ကာရာအိုကေလုပ်ငန်းအများစုဟာနေပြည်တော်ကိုပြောင်းရွှေ့သွားခဲ့ကြတာဖြစ်ပါတယ်။နေပြည်တော်မှာအဲ့ဒီအနှစ်ခန်းနဲ့ကာရာအိုကေလုပ်ငန်းတွေအောင်မြင်ရတဲ့အဓိကအကြောင်းရင်းကငွေကိုရေလိုသုံးဖြုန်နိုင်တဲ့စစ်ဗိုလ်ချုပ်တွေနဲ့သူတို့ရဲ့သားသမီးတွေစီးပွားရေးသမားတွေအများအပြားရှိနေတာကြောင့်လို့လေလာသူတယောက်ကပြောပါလေ
စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီယာရီရကန်ကြီးတဲ့ပုံကူတွေပေါ့ဗျာသူတို့တွေကဖောက်တယ်ပေါ့ဗျာအဓိကတော့ငွေသုံးနဲ့ဖြုံးနိုင်တာလည်းသူတို့ပဲရှိတာပဲအဓိကတော့အဲ့လိုကြီးကြီးသမားတွေပါပဲအဲ့လိုလာလက်ပြီးဖြုံးရတဲ့သူတွေပေါ့
ရန်ကုန်မြို့ကနေပြည်တော်ကိုပြောင်းရွှေ့သွားခဲ့တဲ့အနှိတ်ခမ်းတဲ့ကာရာအိုကေတွေမှာအဓိကသုံးဖြုံးသူတွေဟာဝင်ငွေကောင်းတဲ့စစ်ဗိုလ်ချုပ်မိသားစုတွေအပြင်အစိုးရစီမံကိန်းအသီးသီးကကန်ထရိုက်ယာစီးပွားရေးသမားတွေဖြစ်ပြီး KTV အနှိတ်ခမ်းတွေမှာတညာတည်းတင်ကျက်70သိန်းမကသုံးဖြုံးတွေရှိကြတယ်လို့ဆိုပါတယ်
KTV ကတကယ်တမ်းသွားတဲ့လူတွေကတကယ်ပဲဆိုချမ်းသာတယ်ကောင်တွေပဲသွားတာစပွန်ဆာပေးတာပေါ့စပွန်ဆာပေးတယ်ဆိုတော့အဲ့တက်ကလူကြီးတွေအဲရဲတို့ဘာတို့အဲ့တို့စကမ်းမှုတို့အဲ့တို့ထောင်လိုင်းတို့ဘာတို့အဲ့တို့ခေါ်ခဲ့လာပြီးတော့အားကြောသူတို့စပွန်ဆာပေးလိုက်တာပေါ့စပွန်ဆာပေးတာကတော့စားကြံတောက်ဆန်းအဲအဲ့ဒါမျိုးသုံးတာကျန်းတာ
အနှိတ်ခမ်းကာရာအိုကေတွေမှာအလုတ်လုတ်တဲ့အမျိုးသမီးငယ်အများစုဟာအလုတ်ကိုင်းရှားပါမှုဝင်ငွေကောင်းတဲ့အလုတ်ကိုင်းနေပါမှုတွေကြောင့်နေအသီးသီးကနေလာရောက်လုတ်ကိုင်းနေကြရတာဖြစ်ပြီးတလပြင်းပြဝင်ငွေ2သိန်းနဲ့3သိန်းခွဲကြားရရှိကြတယ်လို့ဆိုပါတယ
်။မှန်မှန်ကန်ကန်နဲ့တကယ်ကိုမဆက်ပေါ့နော်။ကျမ်းမာရေးရတကယ်ကိုလုတ်ပေးနေတဲ့မဆက်တွေရှိတယ်။ decoration တန်းတန်းနဲ့တကယ်ကိုလုတ်ပေးနေတဲ့သူတကယ်ရှိရလား။ဒါမှမဟုတ်ဘူးဆိုရင်လည်းအဲ့လိုပေါ့အကျံဖန်လေးပေါ့ဗျာတကယ်မှာမင်းကလေးတွေအဲ့ခန္ဓာကိုရောင်းစားနေတယ်။အဲ့လိုနေရာတွေတော်တော်များများပေါ်လာကြတယ်။အလုတ်ကန်အဓိကပြဿနာကအဲ့ဒီကလာနေတဲ့ကလေးတွေကတော်တော်များများငင်းရကလေးတွေများတယ်ဗျာ။ARV တကြောဆိုရင် ARV တိုင်းတကအိုင်ကုန်းညံကုန်းချဘုံတို့ဒေးဒီရဲတို့အဲဒီကကလေးတွေများကြတယ်ဗျသူတို့ကစက်မှုဇုံတွေမှာသွားပြီးအလုပ်လုပ်ပြန်တော့လဲစက်မှုဇုံတွေမှာ4000ဝန်း5000လောက်ကနေပဲရတယ်ဗျညာပေါင်းရ6000ဝန်းနော်ပြီးတော့စားရနေရတာဆင်းရဲတယ်ချို့မင်းကလေးတွေဆိုရင်ကျွန်တော်တီးရတဲ့လောက်လေရွှေဘုံဖျားတော့မြောက်ပြီးတော့မင်းကလေးတွေပါသေးတယ်ကျလို့အပြင်းမထပူတဲ့ဒီထဲမှာပဲအလုပ်လုပ်နေရတယ်ပြောချင်တာတော့ဗျာမတက်တာလို့ဘဝအပြည့်အချီကြီးကဆင်းရဲလို့လည်းလောက်ရတယ်သူတို့ဘဝကြီးမှာပျော်တယ်လို့တော့မဟုတ်ဘူးပေါ့နော်တွေ့ရမြင်ရတာတော့တော်တော်စိတ်မကောင်းကြပါဘူးရိုးရိုးလုံးဝမရှိဘူးနော်ညိုညိုနေနိုင်လို့တခါမှလို့သူအိမ်မက်မတော့မမဖူးဆိုတဲ့ဟာမျိုးတွေဒီလိုလောက်ရလိမ့်မယ်လို့ပါဆိုဒါမှမဟုတ်သူတို့ကချိုးရတယ်ပျော်တယ်ဗျာဒါပတ်စံတော့တောက်တောက်လေးရတာ
အနှိတ်ခမ်းတဲ့ကာရာအိုကေဝန်ထမ်းတွေကိုဖမ်းဆီးတဲ့အတွက်သူတို့ရဲ့နောက်မှာမိတွယ်နေရတဲ့မိသားစုတွေရဲ့ဘဝတွေကိုအကြီးအကျယ်ထိခိုက်မှုရှိနိုင်တယ်လို့လည်းနေပြည်တော်ဒေသခံတယောက်ကပြောပါတယ်။ဖမ်းဆီးမှုတွေမှာအာဂတိလိုက်စားမှုတွေကြဲကြဲပြန့်ပြန့်ရှိပြီးလက်ပေးလက်ယူဘလို့ရှိတယ်ဆိုတာစောစောကဒေသသူကပြောပြပါတယ
်။တကယ်လို့အဲ့လိုဖမ်းလို့မိသွားတယ်ဆိုတယောက်ကိုအနည်းဆုံး5သိန်းနဲ့10သိန်းကျမှပြန်ပြီးအဲ့ဒါအမကန်နဲ့ပြန်ထုတ်ပြီးတယ်မင်းကလေးတယောက်ဖမ်းပြီးအဲ့အလုရှင်ကလိုက်ရွေးပြရတယ်။ရွေးပြနိုင်ပြီဆိုတော့အဲ့မင်းကလေးကထောင်ကြ။အဲ့အဲ့ဒါဆိုတော့အဲ့အလုရှင်လေးနဲ့အလုသမားလေးလည်းကြားထဲမှာနင်တို့ဖြစ်ချင်တာဖြစ်နင်တို့ဖြစ်ရင်ငါလိုက်ပြီးရွေးပြမယ်ဆိုတော့အဲ့ agreement တွေကလည်းရှိသေးတယ်
။အခုလိုအဖမ်းစည်းတွေရှိပြီမဲ့အာဏာပိုင်တွေနဲ့လုပ်ငန်းရှင်တွေကြားမှာလုပ်ငန်းဆက်လက်ရှင်သန်ရပ်တည်ရေးအတွက်လက်ပေးလက်ယူလမ်းကြောင်းတွေရှိနေတာကြောင့်နေပြည်တော်မှာရောရန်ကုန်မြို့မှာပါအနှိတ်ခမ်းတဲ့ကာရာအိုကေလုပ်ငန်းတွေဟာအချိန်တို့အတွင်းမှာပဲပြန်လည်ကျယ်ပြန့်လာမှာဖြစ်တယ်လို့လေ့လာသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။